ကိုဗစ်-19ရေပေါ်ကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားခဲ့ဖြစ်တဲ့ထိုင်းနိုင်ငံမှာမကြာသေးခင်ကနေစလို့လူမောင်ခုံမှုတွေကိုတုံးမြင့်နေနေလာနေရတာကမြန်မာနိုင်ငံသားတွေလည်းစက်တိုက်သူတို့လိုဖမ်းဆီးခံနေရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမအေးပါပါ။လူမောင်ခုံမှုတွေနဲ့တရားမဝင်နေဆက်ချက်တော်မှုတွေကိုထိန်းချုပ်ဖို့စူးစမ်းနေကြပါပဲ။ မနေ့တော့ကလည်းထိုင်းမြန်မာနယ်စပ်တက္ကရာမဲလမမြို့နယ်ဘန်းနံခုကျေးရွာအနီးမှာအချိန်ချင်းချင်းနဲ့မောင်းလာပြီးလိုင်စင်နံပါတ်ပြမပါတဲ့ကားတစ်စင်းကိုထိုင်းရလာပိုင်တွေကလိုက်လံဖမ်းဆီးခဲ့ရတာကနေတရားဝင်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားဆက်တယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကတော့စစ်ကကားရဲ့နောက်ခံမှာလှည့်ဝဲတင်ဆောင်လာတယ်လို့လည်း
ရောင်ကြီးဥလို့သမားဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုရှင်းပြပါတယ်။ဒီတိုင်းကတိုင်းရဲရရှိတဲ့ရဲထဏာရည်နေပြီးဖမ်းဆီးနိုင်ခဲ့တဲ့ဖြစ်စဉ်မှာသူရှင်အဲ့ဒါကလူကြီးရာစစ်တပ်ပေါ့နော်မာခနဦးကြာဒေဦးအားလုံးစစ်တပ်ပါတယ်အဲ့ဒါတကယ်ကားပေါ်မှာတင်ပြီးတော့ကြတော့တလက်ဘက်အုပ်ပြီးတော့တင်ဆောင်လာတယ်တင်ဆောင်လာပြီးတော့ကြတော့ကျွန်တော်တို့တက်ခင်ရဲ့ နိုင်ခဲ့တယ်ပေါ့
မနေ့တုန်းကဖမ်းဆီးမှုအတွင်းမြန်မာနိုင်ငံသား၁၁ဦးနဲ့ထိုင်းနိုင်ငံသား၁ဦးကိုဖမ်းဆီးမိခဲ့ပြီးမြေရင်မောင်းဖြစ်သူကတော့လွတ်မြောက်သွားခဲ့တဲ့အတွက်ဖမ်းဆီးနိုင်ဖို့ကြိုးပမ်းနေဆုံးပဲလို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းတောက်တွေကိုပြောပြခဲ့ပါတယ်တက်ခိုင်နေမှာပဲမနေ့တုန်းကလည်းတရားမဝင်နေဆက်ဖြတ်ကျော်ဝင်လာသူမြန်မာနိုင်ငံသား၁၂ယောက်ဖမ်းဆီးခံခဲ့ရတာပါထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကျုံခဲ့ရပြီးတဲ့နောက်အလုံးလက်မဲ့ဖြစ်နေကြရတဲ့မြန်မာနိုင်ငံသားအလုံသမားတွေအတော်များများနေရက်ကိုပြန်ခဲ့ကြပြီမဲ့အခုအခါကပ်ရောဂါကိုထိန်းချုပ်လာနိုင်တဲ့အတွက်ကန့်သတ်မှုတွေရှော့ပေါ့ပေးလာနေတာတွေကြောင့်အလုံးကန်ရဖို့မျှော်လင့်ချက်နဲ့လူပွဲသားတွေကိုအခကျင်းဝင်ပေးပြီးတရားမဝင်ပြန်လာဖို့ကြိုးပမ်းမှုတွေရှိလာနေတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံအတွင်းပိုင်းနေထဲမှာအလုံးကန်ဟာပြတ်တက်ပြီးအလုပ်တွေသွေးသွင်းလိုက်ကြတာကြတော့အရေးပေါ်ကတော့ပြည်သူတွေခံကြတော့ကိုယ်မြမာပြည်ရဲ့ကိုပြန်နေဆိုတာကလည်းအသက်ရှင်ဒီထိုင်ရေးအတွက်စောင့်ဝင်နေရေးပါဝင်သူတို့ရဲ့ဘဝလုံးလုံးကြီးကိုယ်နေရေးဒေသတွေကိုပြန်ပြီးတော့ကြတော့ကိုရှင်မျိုးရှိတဲ့နေရာကိုပြန်ဝင်သွားတဲ့မြန်မာရှင်ပြောင်းလူတွေမှလည်းရှိနေကြလို့ပဲရေးပေါ်ကာလမှာပဲဒီလိုပွဲသားတွေကိုအကူအညီယူပြီးတော့ကြတော့ဟာလာဒီလူမောင်ဦးပူးတဲ့ပုံစံမျိုးဖြစ်တဲ့ဖြစ်စဉ်တွေထဲမှာဟာလာတားကောင်ဖြစ်ကြောက်ရောက်ပြီးတော့ပြန်လည်ဝင်ရောက်လာတဲ့အခြေအနေမျိုးတွေရှိရအောင်ကြည့်ရပါတယ်ဒါလည်းဘဝရည်တည်ရေးအတွက်စောင့်ဝင်နေရေးအတွက်အသက်ရှင်နေထိုင်ရည်တည်ရေးအတွက်ရှင်ပြောင်းလူသမားတွေအနေနဲ့လည်းဒီခက်ခဲတဲ့ကြားထဲကနေပြီးတော့သူတို့ပြန်လည်ပြီးတော့လုပ်ငန်းဝင်တွေရှိမဲ့နေရာသူတို့အသက်ရှင်ရည်တည်နိုင်တဲ့အခွင့်အလမ်းရှိမဲ့နေရာတွေကိုပြန်လည်ရှာဖွေဝင်ရောက်လာတာဖြစ်ပါတယ်
မကြသေးခင်လတွေအတွင်းမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေဆက်ဖြတ်ကျော်လာသူ3000လောက်ကိုထိုင်းနိုင်ငံမှာဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးကိုတိုးမြှင့်ထားပြီးလူမောင်ကိုရီးယားရဲ့လှုပ်ရှားမှုကိုစောင့်ကြည့်ထိန်းချုပ်ဖို့လည်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့လတွေထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးမှာထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနှိမ့်ဆုံးအစ်စ်နိုင်ငံတစ်နိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ထားပါတယ်မြန်မာနိုင်ငံသားဝန်ကြီးဌာနကတော့အစိုးရရဲ့ဆောင်ရွက်ချက်တွေမှာအောင်မြင်မှုတွေရှိခဲ့တာတွေကိုထင်ရှားမှုမရှိတဲ့အပေါ်မှာစိတ်ပြည့်မိတယ်ဆိုပြီးအမေရိကန်အစိုးရရဲ့အစီရင်ခံစာကိုပယ်ချထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ